ဝါရှင်တန်ဒီစီမြို့တော်မှာလုပ်မဲ့နိုင်ငံတကာဆက်ရုပ်ပြန်ပွဲမှာအာဖဂန်နစ္စတန်ကမိန်းကလေးတွေကြီးပါတဲ့အသင်းဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပါပြီ။သူတို့ကိုပြည်ဝင်ခွင့်ပြုဖို့သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်ခွင့်ပြုပေးခဲ့တာအကြောင်းအခုလိုရောက်ရှိလာတာပါ။ဒီမိန်းကလေးတွေအတွက်ဗီဇာကိုကာဘူးမြို့တော်အမေရိကန်တန်ယုံကဘာအကြောင်းကြောင့်မှန်းမသိရဘဲဒီလအစောပိုင်းကညှင်းပယ်ခဲ့ပါတယ်။ဒါပေမဲ့ဖာရိုးလိုလူသိများတဲ့ကင်းလုခွင့်တရက်ကိုသမ္မတဒေါ်နယ်ထရန့်ကပေးခဲ့ပါတယ်။အာဖဂန်မိန်းကလေးအသင်းဟာဝါရှင်တန်ကိုဒီလ20ရက်နေ့မှ20ရက်နေ့ကြာလာရောက်ခွင့်ရသွားတာဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပြိုင်ပွဲမှာနိုင်ငံပေါင်း158နိုင်ငံနဲ့တိုက်ကြီး6ခုကိုကိုယ်စားပြုတဲ့အသင်းပေါင်း162သင်းရှင်ပြိုင်ဖို့ရှိပြီးမြန်မာလူငယ်9ဦးပါတဲ့အသင်းလည်းရှင်ပြိုင်ဖို့အတွက်တောက်ကြနေကလေးကဝါရှင်တန် DC မှာရောက်နေကြပါတယ်။အခုဆိုရင်မြန်မာလူငယ်အသင်းဟာသူတို့တီထွင်ထားတဲ့ဆက်ရုပ်နဲ့ရှင်ပြိုင်ဖို့အတွက်ပြန်ပွဲကျင်းပမဲ့ Washington DC က Dar Constitutional Hall မှာပြင်ဆင်နေပါတယ်။ပြန်ပွဲဝင်မြန်မာအသင်းကို American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID အဖွဲ့ကပံ့ပိုးကူညီခဲ့တာပါ။